ရင်ဆုံးတော့မြန်မာနိုင်ငံရဲ့ဒေသတချို့မှာဒီရက်ပိုင်းအတွင်းအပူချိန်စံချိန်တစ်တင်တဲ့အထိခံစားနေရတဲ့သတင်းကိုတင်ပြပေးခြင်းပါတယ်။အာရှတလွှားမှာတော့အပူလိုင်းထံခံနေရတဲ့အချိန်မှာမြန်မာနိုင်ငံရဲ့ဒေသတချို့မှာအပူချိန်စံချိန်တစ်တင်တဲ့အထိပူပြင်းနေပါတယ်။အပူချိန်အမြင့်မားဆုံးထံကိုခံနေရတဲ့မကွေးတိုင်း6မြို့မှာဆိုရင်တောက်သုံးရေကအရေးပေါ်လိုအပ်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မန္တလေးမြို့မှာဆိုရင်လည်းအပူဓာတ်နဲ့ဆက်ဆက်တဲ့လူနာတွေကိုပို့ပြီးတော့မှကူညီပေးနေရပါတယ်လို့ပရာဟိတကူညီပေးနေသူတွေကလည်း BOE ကိုပြောပါရယ်အခုလိုမျိုးမြန်မာနိုင်ငံမှာစံချိန်တင်အောင်ပူပြင်းတဲ့ဒဏ်ကိုခံနေရတဲ့အခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးကတင်ပြပေးထားပါရယ
်အပူချိန်လွန်ခဲ့တဲ့ဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာမကွေးတိုင်း6မြို့ကတော့ထူးခဲ့တဲ့ပူပြင်းမှုကိုခံစားနေရတယ်လို့ဒေသခံတွေကပြောပါရယ်ဒီကနေ့ကြာတာရင်းနှီးတိုင်းတာချက်အရနေပူချိန်ဟာ 46.6 ဒီဂရီဆဲဆီယက်အထိအမြင့်ဆုံးရှိခဲ့တယ်လို့မိုးလေဝသဌာနကသတင်းထုတ်ပြန်ပါတယ်။ဒီလိုပူပြင်းတဲ့မိုးလေဝသအခြေအနေကြောင့်တောက်သုံးရေလိုအပ်ချက်ကိုပိုပြီးတော့ဆောင်ရွက်ပေးနေရတယ်လို့၆မြို့ကမနှောဖြူလူမှုကူညီရေးအသင်းတာဝန်ရှိသူကပြောပြပါတယ
်။ခုကတော့ပူရောပူရပဲပူရောအပြင်းမထွက်ဘဲနဲ့နေနေကြတာပေါ့။ဘုံမမီရောဘူး။ပူပူတယ်လို့ခံစားရတယ်။အပြင်းမထွက်ဘဲနဲ့နေတဲ့တတိနဲ့နေတဲ့နေသားကြောင့်ပြင်မရှိကြဘူးလို့ပြောမှာပေါ့။ဒီလိုပါရောရွာလေးတဲ့ရွာလေးလိုက်ဝေရတာပေါ့အလူရှင်လာတယ်ကျွန်တော်လိုက်ဝေပြီးတယ်အဲ့ဒါလေးတော့လုံညာ။နာကြီးကတော့နှစ်ခုလောက်အဲ့လိုမျိုးဟိုနေရတဲ့ကောင်ကျတာ၄လောင်း၆လောင်းလောက်ကြီးဖြစ်ဘူးကပေါ့အခုကတော့ဒီဘက်လာတဲ့မှာတော့ဒီလာတဲ့မှာတော့အဲ့လောက်ကြီးတော့မဖြစ်ဘူး။ရာသီဝင်တော့ဒီလေးရခိုင်တော့ရှိတော့ဘူးပဲရောကကြောင်ပဲနည်းနည်းလေးပြောက်တော့ဟိုကိုကိုတော့ဖြစ်မှာပေါ့နော
်။နေပူချိန်မြင့်မားတဲ့အထဲမှာမန္တလေးမြို့လည်းပါပါတယ်။မန္တလေးမှာနေအပူချိန်ကျဆင်းအောင်မိုးခေါ်လွန်ဆွဲပွဲတွေကိုလည်းဒေသခံတွေကဒီနှစ်မှာပိုးပြီးတော့လှုပ်လာပါတယ်။ဒါပေမဲ့လည်းအပူချိန်ကတော့တိတိတသားကျဆင်းသွားတာမျိုးမရှိဘူးလို့ဒေသခံတွေကပြောပါတယ
်။မိုးခေါ်လွန်ဆွဲပွဲကတော့ရက်ကတော်များများတော့လုံးရတယ်။ကျွန်တော်ရုံးနဲ့ပတ်ဝန်းကျင်မှာဟိုတော်တော်များများမှလုံးတယ်။ဒါပေမဲ့ဘိုးကတော့တိတိတသားကြီးတော့မရှိဘူးပေါ့။ဒီတိုင်းပဲအပူချိန်ကတော့ကျွန်တော်ပူးနေတော့မှာပဲ။လွန်ဆွဲပွဲတွေကဒီတိုင်းမှာတော့ရိုးရပုံစံမျိုးနဲ့လှုပ်တာတော့မရှိဘူး။ဒီလိုပူတဲ့အရာစီမျိုးဆိုရင်တော့တော်တော်ဝင်တော့လုံးကြတယ်။ဟုတ်ဒီနေ့ကတော့တော်တော်များများလောက်ကြတယ်ရက်ကတော်တော်များများမှာရှိတယ်အရင်နေ့တွေထက်ဆိုင်တော့ပို့ပြီးတော့လောက်ကြတယ်အရင်ခုတစ်ခါကတော့လွန်ဆွဲပွဲကြောင်လာပါလာတော့မသိဘူးနည်းနည်းမိုးအောင်ပြီးတော့အနှဲငယ်ပဲရွာတာတော့ရှိတယ်ဒါပေမဲ့အပူချိန်ကတော့တိတိတသားကြီးကြာတော့မရှိဘူးဗ
ျနေ့အပူချိန်ကြောင့်ဝေဒနာခံနေရတဲ့သူတွေကိုကူညီပေးဖို့အရေးပေါ်ဆက်သွယ်လာတာတွေကိုလည်းမန္တလေးတိုင်းနဲ့ကလူမှုကေဆယ်ရေးအသင်းတွေကအလင်းမီဆောင်ရွက်ပေးနေကြပါတယ်အပူရှက်ပြီးတတိလက်သွားတဲ့အဖိုးတို့အူကိုကြာတာရင်းတွေကအရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ခဲ့ရတယ်လို့မနိစလလူမှုကူညီရေးအသင်းတာဝန်ရှိသူတို့ကပြောပါတယ်
။ကျွန်တော်ကတော့အများဆုံးကတော့ဒီ history နာပြည်ဝင်ယူပဲကျွန်တော်တို့တားရိုက်သွားတာ။ပြည်ဝင်ကြီးမှာကျွန်တော်တို့မလေးကကျွန်တော်တို့ရုံးပါလေအပွားကြီးအကူညီပေးတဲ့ဟာရဲ့အရှိမကျွန်တော်တို့တပုတ်သွားခဲ့တယ်ဒီ history နာ။ပြည်ဝင်ပါလေအခြားအသင်းကနေပြီးတော့လှုပ်ထားရတယ်ကများနေတော့ပြည်ဝင်လက်သိမနိုင်ဘူးပေါ့အခြေအနေက။အဲလိုမျိုးကြောင့်လေကျွန်တော်တို့ကပြည်တော့ဒီအပွားရဲ့ဒီဘောချင်းနေကြောင်းလေကျွန်တော်တို့ကရုံးကခေါ်ပြီးအောင်မှာကျွန်တော်တို့ရုံးကတေးကန်းနေပဲကျွန်တော်တို့ကဆရာဝန်နေနဲ့လက်သမားနေပဲကျွန်တော်တို့ကပူညီပြီးတော့အပွားဆေးနေတယ်ကျွန်တော်တို့လုပ်ပြီးတယ်ဆေးရုံကြီးကတော့အထွေထွေဆိုအဆီရန်ဖြစ်လို့လည်းရောက်တဲ့ဟာကြီးလည်းရှိတာပေါ့ဆရာဝန်တွေကတော့သူတို့ကတော့ဆေးရုံကြီးမနိုင်တာဆိုတော့အမျိုးမျိုးလူနာတွေရောရှိတယ်ပေါ့ဟီစတော့ကလည်းဒီအပိုင်းမှာတော့တော်တော်များများလာတဲ့ဟာကြီးကြီးကျုံများတယ်ဗျအဲ့လိုမျိုးအဲ့လိုမျိုးပေါ့
နေပူချိန်ပြင်းထန်တဲ့ဂျန်ကိုမြန်မာပါဝင်အာရှတလွှားမှာပြီးခဲ့တဲ့ဧပြီလတည်းကစတင်ခန်းစားနေကြရတာပါမြန်မာနိုင်ငံမှာတော့အပူဒဏ်ကြောင့်တေဆုံးနာမကျန်းမှုအချက်လက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေကတရားဝင်ထုတ်ပြန်တာမျိုးမတွေ့ရပါဘူး။ဒါပေမဲ့လည်းအပူဒဏ်နဲ့ဆက်နွယ်ပြီးငိုယောဂအခန်းကြောင့်တေဆုံးတဲ့ရာဂိုင်နှုန်းကတော့ပိုများလာတယ်လို့အများကခန့်မှန်းကြပါရဲ့ရှင်။